တောင်နှင့်မြောက်ကိုရီးယားနိုင်ငံခြားစစ်ပွဲကိုအဆုံးသတ်ခဲ့တဲ့အပြစ်ခံရစေးသဘောတူညီထားတဲ့အချက်တွေတရားမဝင်တော့ဘူးလို့မြောက်ကိုရီးယားနိုင်ငံဘက်ကပြောဆိုခဲ့ပေမဲ့ဒီသဘောတူညီချက်ဟာတရားဝင်စေပဲလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။နှစ်ဖက်သဘောတူထားတဲ့အချက်အရတနိုင်ငံတည်းရဲ့သဘောနဲ့တရားမဝင်တော့ဘူးဆိုပြီးရပ်ဆိုင်းလို့မရတဲ့အကြောင်းကုလသမဂ္ဂပြောခွင့်ရသူမာတင်နစ်ဆွဲခီကတင်းလာနေကပြောဆိုပါတယ်။အနှစ်60သက်တမ်းပြည့်ပြီဖြစ်တဲ့အပြစ်ခံရရေးသဘောတူစာချုပ်ကိုကုလသမဂ္ဂအထွေထွေညီလာခံမှာအတည်ပြုခဲ့တာဖြစ်ပြီးတော့အခုရက်ထိတရားဝင်မှုရှိနေစေဖြစ်တယ်လို့သူကပြောဆိုပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နောက်ဆုံးအကြိမ်နျူကလ িয়ার စမ်းသပ်ချက်ကြောင့်ကုလလုံခြုံရေးကောင်စီကဒဏ်ခတ်အရေးယူမှုအသစ်ထပ်ပြီးချမှတ်လိုက်ပြီးမှမြောက်ကိုရီးယားနိုင်ငံကအဲ့ဒီသဘောတူညီချက်ကိုပယ်ဖျက်လိုက်ပြီလို့နိုင်ငံသားရေးဝန်ကြီးကပြီးခဲ့တဲ့သတင်းပတ်ကပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံကလည်းမြောက်ကိုရီးယားရဲ့အဓိကနိုင်ငံသားငွေလဲလှယ်ရေးဘဏ်ဖြစ်တဲ့North Korea Foreign Trade Bank ကိုတင်းလာနေမှာတန်ခတ်အရေးယူမှုလုပ်ခဲ့ပါလေ။အဲ့ဒီဘဏ်ကမြောက်ကိုရီးယားရဲ့အငြင်းရှိတဲ့လက်နက်အစီအစဉ်ကိုအထောက်ပံ့ပေးခဲ့တယ်လို့ American မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Tom Donilon ကတင်းလာနေကပြောဆိုပါလေ။
ရောက်ရှိနိုင်ဖို့ဆောင်ရွက်ရင်းနဲ့ပဋိပက္ခဖြစ်ပွားနေတဲ့ရှေ့တန်းစစ်မြေပြည်တွေမှာကွင်းစင်းလေးလာဆောင်ကြည့်နိုင်ရေးအတွက်နှစ်ဖက်အနီးကဆောင်ရွက်နိုင်ဖို့ညှိနှိုင်းဆောင်ကြရေးရုံးတွေထားရှိဖို့ကိုလည်းသဘောတူခဲ့ကြပါတယ်။
ဒီနေ့ဆွေးနွေးပွဲမှာတော့နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေရင်းရင်းနှီးနှီးနဲ့ဆွေးနွေးသွားတာတွေ့ရပါတယ်။နောက်တစ်ကြိမ်ဆွေးနွေးမယ့်အစည်းအဝေးကိုတော့ April 10ရက်နေ့မတိုင်ခင်မှာဆွေးနွေးသွားဖို့စီစဉ်ထားတယ်လို့သိရပါတယ်ရှင်။ကျွန်မခင်ဆိုးဝင်းရွှေလီမျိုးကနေသတင်းပေးပို့နေပါတယ်
။ရွှေလီမျိုးကနေတော့ခင်ဆိုးဝင်းသတင်းပေးပို့ခဲ့တာပါရှင်။ခုကတော့ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုပ်သမားတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပါအောင်မယ်။အစိုးရမဟုတ်တဲ့ NGO တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေပူးပေါင်းထားတဲ့MRPWG အဖွဲ့ဝင်20နီးပါးကမလ17ရက်နေ့ကမဲဆောင်းမြို့ချစ်ကြီးတရား